မနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့တာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အမျိုးသားပေါ်လုံးအသင်းကနေအာဂါသာသမားတချို့နှုတ်ထွက်သွားကြပေမဲ့55နှစ်ကြာဝေးကွာနေတဲ့အာရှဖလားပွဲမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်နိုင်ရေးဆိုတဲ့မျှော်လင့်ချက်ကိုထားရှိစေဖြစ်ကြောင်းမြန်မာအသင်းနီးပြအန်တွိုင်းရှေးကပြောပါတယ်မြန်မာအသင်းအားမကောင်းလာပေမဲ့လည်းဂျပန်နိုင်ငံမှာပြုလုပ်မဲ့2022ခုနှစ်ကမ္ဘာဖလားနဲ့အာရှဖလားချစ်စစ်ပွဲတွေမှာမြန်မာအသင်းဝင်ရောက်ရှင်ပြိုင်သွားမယ်လို့နီးပြရှေးကပြောပါတယ်အရေးကြီးတဲ့ပြိုင်ပွဲကြီးနှစ်ခုအတွဲမြန်မာအသင်းနဲ့အင်ရှင်ဂျပန်အသင်းတို့လာမယ့်မေလ28ရက်နေ့မှာချစ်စစ်ပွဲပြုလုပ်ကြမှာဖြစ်ပါတယ်မြန်မာမျိုးသားဘောလုံးအသင်းရဲ့ထက်ဝက်လောက်အသင်းကနေနှုတ်ထွက်သွားကြတယ်လို့မြန်မာဘောလုံးအဖွဲ့ချုပ်အရာရှိပြောတာကိုကိုကာပီ AFC သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံတဝန်းဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာကြောင့်တချို့ကကိုယ့်ရဲ့ဒေတာအသီးသီးကိုပြန်သွားကြတဲ့သူတွေရှိသလိုတချို့ကလည်းအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့မကစားလို့ကြောင်းပြောဆိုသူတွေရှိတယ်လို့ဆိုပါတယ်ဆရာနာရှင်အောက်မှာဘောလုံးကစားမှာမဟုတ်ကြောင်းရန်ကုန်မှာပြုလုပ်တဲ့ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်ခုအတွင်းမြန်မာအသင်းရဲ့ကိုယ်တော်မှာကျော်စင်ထက်ကဂျာမန်အခြေစိုက် DW သတင်းဌာနကိုပြောခဲ့ပူပါတယ်မြန်မာအသင်းရဲ့နီးပြအဖြစ်2019ခုနှစ်မှာဒုတိယအကြိမ်မြောက်ရောက်ရှိလာတဲ့ဂျာမန်လူမျိုးအန်တွိုင်းရှေးကတော့ကစားသမားတဦးချင်းစီရဲ့ခံစားချက်ကိုသူ့အနေနဲ့နားလည်ကြောင်းဒါပေမဲ့နီးပြတဦးအနေနဲ့ရှိတဲ့လူနဲ့ရှင်းပြန်သွားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့အမျိုးသားအကစားအသင်းမှာမပါဖို့ဆုံးဖြတ်ကြတာဘောလုံးသမားတွေကြီးပဲတော့မဟုတ်ပါဘူးဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလက်ကျင့်နေတဲ့မြန်မာနိုင်ငံကထိပ်တန်းရေကူးချန်ပီယံတဦးဖြစ်သူဝင်းထက်ဦးကလည်းမြန်မာပြည်သူလူထုရဲ့တွေးတွေဆွန့်တင်နေတဲ့အလံကိုကိုစားပြုတ်ပြီးဝင်ရောက်ရှင်ပြန်မှာမဟုတ်ကြောင်းထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ